မုံရွာခြေဆိုင်တရင်တော့ဦးစုံမိုးထွန်းရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တည်ဆုံခဲ့ရတဲ့မှုနဲ့ပတ်သက်ပြီးတော့ဒီကနေ့မှာရဲတပ်ဖွဲ့ကလူတချို့ကိုစတင်မေးမြန်းနေပါတယ်။ရိုက်နှက်တပ်ဖြတ်ခံရတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဦးစုံမိုးထွန်းတည်ဆုံရမှုကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့ရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်။ပြည်တွင်းသတင်းဌာန11 Media Group ရဲ့သတင်းတောက်ဦးစုံမိုးထွန်းရဲ့တည်ဆုံမှုနဲ့ပတ်သက်ပြီးတော့မုံရွာမြို့မှာရဲစခန်းကဒုတိယရဲမှူးသိန်းဆွေမြင့်ကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာမှာဒုတိယရဲမှူးဦးသိန်းဆွေမြင့်ကအခုလိုစပြီးပြောပါဗျ။
ကျွန်တော်တို့လက်ရှိကတော့ကျွန်တော်တို့အဖွဲ့ဘောနော်ဖွဲ့ပေးထားတဲ့အနေထားတဲ့ကျွန်တော်တို့အဖွဲ့ပေါင်းစုံဝင်ပြီးမှာကျွန်တော်တို့ဒီဒုတိယခန်းခန်းစည်းရမည်ကိုဆောင်ရွက်နေပါလေကစုံစမ်းစစ်ဆေးဆောင်ရွက်နေလေးပဲဖြစ်ပါလေ
အခုလောလောဆယ်မှာဆရာတို့စုံစမ်းစစ်ဆေးမှုမှာဘာတွေများလူတွေကိုခေါ်မင်းနေတာတွေဘာတွေရှိပါပြီလား
ကျွန်တော်တို့ဒီနေ့လူပေါ့ကျွန်တော်တို့အားလုံး3ဘွဲ့ပေါ့3ဘွဲ့ခေါ်မင်းထားပါလေ3ဘွဲ့3ဘွဲ့လူ20ကျော်ကျော်လေးခေါ်မင်းထားပါလေဒါတော့ဟိုပေါ့ကျွန်တော်တရင်ရောက်ရေးခေါ်တာပါဗျာဟိုလိုဟိုတည်ခိုင်းရမှုပေါ့တရင်ကိုကျွန်တော်လူကြီးနဲ့တည်းတင်းစုရပါ
ဘူး။ကျားတို့ဒီရဲကောက်ချက်အရာတော့ဒါလူတတ်တယ်ဆိုတော့တေချာသွားပြီပေါ့နော်။ဟုတ်ပါသလားရှင်
။ဟုတ်ပါလေဗျာဟုတ်ပါလေဗျာ
။ဟုတ်ကဲ့။
အဲ့လိုပဲလူတတ်လို့ရတဲ့တန်ရာလို့ပေါ့သူ့မှာတယောက်ကနေပေါ့လုံးကြံလို့မှရတဲ့တန်ရာလို့ပဲယူဆရပါလေဗျာ
။ဆိုတော့အထူးစုံစမ်းစစ်ဆေးရေးလုပ်နေတာရှိပါသလား။ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးတလဲဘာတွေများလုပ်နေပါသလဲဆရာ
။အထူးစုံစမ်းစစ်ဆေးရေးဆိုပြီးကျွန်တော်ကအထူးအဖွဲ့ကိုဖွဲ့ထားပါလေဗျာ။ဒီရတဲ့ပတ်သက်လို့အမအမှုစီပြောတဲ့ပြရမယ်အနေထားကိုကျွန်တော်အဖွဲ့ဒီတိုင်းရဲတပ်မှုခရင်တပ်မှုရဲ့ညွှန်ကြားမှုနဲ့ကျွန်တော်တို့အဖွဲ့ဖွဲ့ထားပြီးမှအထူးအဖွဲ့နဲ့ကျွန်တော်ဆွဲရပါမယ
်။ဆရာတို့ဒီစေးစစ်ချက်တို့ကနဦးတွေ့ရှိချက်အရာရောဗာဒီတွေ့ရပါတယ်လဲဆရာအဲ့ဒါလေးပြောပြပေးနိုင်ပါလား
။ကနဦးကတော့ကျွန်တော်တို့ဟာပေါ့ဒီမျက်နှာမှာနှာခေါင်းယိုးပေါ့နှာလူယိုးကျိုးတယ်။ခေါင်းမှာလည်းပဲဒီ5 cm လောက်တစ်ချက်နဲ့8 cm လောက်တစ်ချက်နဲ့2ချက်ပေါ့နော်။ပေါ်ပြေတံရတယ်။အဲကြောင့်မလို့အုတ်ခွင်ယူကျိုးပြီးမှဒီအုံတော်ထဲမှာသူ့ရစီပြေးတယ်သူပြတာတော့ရပါလေဗျာ
။ဆရာအဲ့တော့ဒီမုံရွာမှာဒီလိုမျိုးကိစ္စပေါ့နော်။ဒါမျိုးတွေကဖြစ်လေဖြစ်တာရှိပါသလားရှင်။လုံခြုံရေးပိုင်းအနေနဲ့စိုးရင်စရာရှိပါသလား
။အဲ့လိုရတော့မရှိပါဘူးဗျာ။ဒါခိုက်ရန်တစ်ခါတစ်ခါဒါဖြစ်တဲ့အနေထားပဲရှိပါ။ဖြစ်တဲ့အနေထားတွေတော့ရှိတယ်ပေါ့နော်။ဒီခိုက်ရန်ဖြစ်တဲ့ဟာလေးတွေတော့ရှိပါရဲ့နော်။ဒီလိုကြီးအဲ့လိုကြီးဟိုရိုက်တယ်သူ့ရဲ့လူကြီးတော့ကျွန်တော်တို့ကမတည်သေးဘူးမတွေ့ရသေးဘူ
း။ဟိုမုံရွာနေပြည်သူလူထုအတွက်လုံခြုံရေးပေါ့နော်။စိုးရင်စရာအခြေအနေရှိပါသလား။ဆရာတို့ဒီကိစ္စနဲ့ပတ်သက်ပြီးဘာများသတိပေးချင်ပါလဲရှင
်။ရှိပါဦးရမရှိပါဘူး။
ရိုင်းနှက်ခံရတဲ့ဒဏ်ရာတွေနဲ့မနေ့အင်္ဂါနေ့ကတေဆုံးခဲ့တဲ့11 Media Group ရဲ့မုံရွာသတင်းတောက်ဦးစုံမထွန်းကိုတော့ဒီကနေ့မှမြေချတကြိုပါဖြစ်ပါတယ်။ဦးစုံမထွန်းကွယ်လွန်ခဲ့ချိန်မှာတော့ဇနီးဖြစ်သူနဲ့ចောင်းသားအွယ်သားတို့ကိုကျင်းရင်ခဲ့ပါတယ်ရှင်။